ရခိုင်နဲ့ရိုဟင်ဂျာတွေကြားပဋိပက္ခတွေထပ်မကျုံလာစေဖို့နှစ်ဖက်ခေါင်းဆောင်တွေသဘောထားမှန်မှန်ကန်ကန်ထားဖို့လိုမယ်လို့လူခွင့်ရေးလှုပ်ရှားသူမောက်ဝဝင်းတို့ကဂျော့ရှ်ဝါရှင်တန်တက္ကသိုလ်မှာလှုပ်တဲ့မြမရေးဆွေးနွေးပွဲမှာသတိပေးပြောဆိုပါတယ်။ဆီယန်နာပိုင်းတွေဘက်ကရိုဟင်ဂျာတွေကိုဖိအားပေးအချက်ခံပြီးအေးအေးကိုစန့်ကျင်ခိုင်းတယ်ဆိုတဲ့သတင်းတွေပေါ်လာတဲ့နောက်ရခိုင်နဲ့ရိုဟင်ဂျာအခြားပဋိပက္ခတွေထပ်ဖြစ်လာမှာစိုးရိမ်နေကြခြင်းလည်းဖြစ်ပါတယ်။ဂျော့ရှ်ဝါရှင်တန်တက္ကသိုလ်ကမြမရေးဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့မိုင်းအင်ချင်းနိုင်သတင်းပေးပို့ထားပါတယ်ရှင်။
That's the toughest question that you face internally. A cool Yoshinira Garo, Josh Washington, Tekaduga, the Asha Yan, the Patate, Pada Yabono, Eddie Howard, two Lilani, the Tana, Jama Yoshinira, Dinia Ma, Kua, the Yama Yi Sunu
And basically, you know.
ဒါပြင်ဒီဆွေးနွေးပွဲမှာစစ်ကောင်စီဖိနှိပ်မှုအောက်မှာမြန်မာပြည်သူတွေရင်ဆိုင်နေရတဲ့ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေလက်နက်ကင်တော်လှန်ရေးအဖွဲ့တွေရဲ့အခြေအနေတွေအိမ်နီးချင်းနိုင်ငံတွေရဲ့တုံ့ပြန်မှုတွေအပါအဝင်ငြိမ်းချမ်းရေးအတွက်ပြည်လည်နိုင်ဖို့အလားအလာတွေကိုလည်းဆွေးနွေးခဲ့ကြတာပါဒါပြင်မြန်မာရေးဆွေးနွေးပွဲကိုစီစဉ်သူတအုပ်ဖြစ်တဲ့ George Washington တက္ကသိုလ်ကနိုင်ငံတကာရေးရာဘာသာရပ်ဆိုင်ရာပါမောက္ခ Christina Fink ကလည်း2023ခုနှစ်အမေရိကန်လွှတ်တော်ရဲ့ NDAA အောက်မှာပါနေတဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားမှုအတွက်ဘာမာအက်ပြဋ္ဌာန်းပြီးတဲ့နောက်ပိုင်း2024ခုနှစ်အတွက်စတင်သုံးဆွဲမဲ့မြန်မာဘတ်ဂျက်နဲ့ပတ်သက်လို့ဆွေးနွေးခဲ့တာကိုလည်းအခုလို VOE ကိုပြောပါတယ်
Particularly right now since the authorization for the Burma Act
အထူးသဖြင့်ဘာမာအက်အရအခုမှစပြီးတော့မြန်မာအတွက်ဘတ်ဂျက်ငွေခွဲရန်ကိုတရားဝင်သတ်မှတ်ပြဋ္ဌာန်းလိုက်ချိန်မှာမြန်မာအငြင်းကြေးရေးဒီမိုကရေစီရေးနဲ့ဖက်ဒရယ်စနစ်ပေါ်ဆောင်ရေးမှာတီမီရီကိုဘလို့ထိထိရောက်အသုံးပြုကြမလဲဆိုတာဝါရှင်တန် DC မှာရှိတဲ့အတိုင်းအမအနေနဲ့ဝိုင်းဝန်းစဉ်းစားကြဖို့လည်းဖြစ်ပါတယ်
အဲ့တော့ဆိုရင်ဒီဘာမာအက်ဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့အရက်ဖက်အုပ်ချုပ်ရေးအပိုင်းတွေကပါတန်ပိုးပေးမဲ့အနေအထားရှိနေတဲ့အတွက်အမေရိကန်ရဲ့လွှမ်းမိုးမဲ့အရေးကိုတရုတ်ကစိုးရိမ်နေတဲ့အနေအထားကိုရောဘယ်လိုမြင်လဲရှင့်
Well, I think that China is always concerned about what the U.S.
အရှမ်းနိုင်ငံကမနိုင်ငံအသီးသီးမှာတရုတ်ကထိုးပေါက်လာတဲ့ရွေးချယ်တွေကိုအမေရိကန်ကစိုးရိမ်နေတယ်လို့မြန်မာနဲ့အရှေ့တောင်အာရှနိုင်ငံတွေမှာအမေရိကန်ဘက်ကချင်းကပ်နေတဲ့ရွေးချယ်တွေကိုတရုတ်ကလည်းအမြဲတမ်းပူပန်နေတာပါဒါပေမဲ့နောက်ဆုံးမှာတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပေါ်ဆောင်လာမယ်ဆိုရင်အမေရိကန်မှာရောတရုတ်နိုင်ငံမှာပါနှစ်နိုင်ငံစလုံးအတွက်စီးပွားရေးအကျိုးဖြစ်ထွန်းစေမှာဖြစ်ပါတယ်
ဆွေးနွေးကြတဲ့အထက်မှာလည်းရခိုင်ပြည်နယ်ကအခြေအနေတွေပါဝင်ပါတယ်အထူးသဖြင့်မောင်းတော်မှာရခိုင်တပ်တော်ကိုစန့်ကျင်ဆန္ဒပြဖို့စစ်ကောင်စီကဖိအားပေးခိုင်းစေခံရတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်လို့ရခိုင်တပ်တော်ခေါင်းဆောင်တွေရောရိုဟင်ဂျာခေါင်းဆောင်တွေရဲ့သဘောထားမှန်ကန်မှုရှိဖို့အလွန်အရေးပါနေတယ်လို့ဆွေးနွေးပွဲမှာအဓိကပါဝင်သူဖြစ်တဲ့မတ်ဝေဝေနုကပြောသွားပါတယ်ဒါနဲ့ပတ်သက်လို့ဆွေးနွေးပွဲအပြီးမှာမတ်ဝေဝေနုကို VOE ကမေးကြည့်တော့
ဘာကြောင့်လဲဆိုတော့ဒီလိုမျိုးဟိုပြမထားပြီးတော့နှီးပေါင်းစုံနဲ့ဖျားပိတ်ခင်ခင်ရတဲ့လူမျိုးစုတစုကိုကျမတို့ပြန်ပြီးတော့မှအပြစ်ဖို့ပြီးတော့ကျမတို့ပြည်သူတွေနဲ့အဲဗမာပြည်သူတွေပေါ့နော်ဗမာဒီတိုင်းပြည်လုံးကပြည်သူတွေနဲ့ရုံးကြတွေကိုလူမျိုးတိုက်သလိုမျိုးစကားပြောဆိုမှုတွေ victim blaming လုပ်တာတွေဒီလိုမျိုးဖျားပိတ်ခင်ရတဲ့အစုဖွဲ့ victim ဖြစ်နေတဲ့အစုဖွဲ့ကိုကျမတို့ပြစ်တင်တဲ့ပုံစံမျိုးတွေပြောတာဟာဒါဟိုတကောင်းမှုနဲ့အပြောဆိုမှုမျိုးလို့ကျမမမြင်ဘူး healthy ဖြစ်တဲ့ကျမတို့လူဖွဲ့စည်းအတွက်ဒါ healthy ဖြစ်တဲ့အပြောဆိုမှုလို့လည်းကျမမမြင်ဘူးပေါ့နော်ဒါမတန်ဆိုးရင်စရာကောင်းပါတယ်ဒီလိုမျိုးဟိုခေါင်းဆောင်တွေအနေနဲ့ကကျမတို့ပြောချင်တာကရခိုင်ခေါင်းဆောင်တွေပဲဖြစ်ဖြစ်ရိုးဝင်ကြတွေပဲဖြစ်ဖြစ်ပေါ့နော်ရိုးဝင်ကြခေါင်းဆောင်တွေပဲဖြစ်ဖြစ်ဒီလိုခေါင်းဆောင်ပိုင်းမှာတာဝန်ယူနေတဲ့လူတွေဟာဆိုရှင်ကျမတို့ကတတိရှိရှိနဲ့တာဝန်တိတိပြောဖို့လိုပါတယ်ဒီလိုဒီလိုမျိုးကျမတို့တစ်ဖက် community ကိုနစ်နာစေမဲ့ပုံစံမျိုးအဲဒါမှမဟုတ်ရင်လည်းရန်တိုက်ပေးနေတဲ့ပုံစံမျိုးတွေနောက်ဒီ victim blaming လုပ်တဲ့ပုံစံမျိုးတွေပြောရဲဆိုတာကအမတန်စိုးရင်စရာကောင်းပါတယ်လို့ပဲကျမကမြင်ပါတယ်ဟုတ်
ဆိုဒီလိုဆွေးနွေးပွဲမြမအရေးဆွေးနွေးပွဲ Washington DC လိုနေရာမှာကျင်းပတာဘလောက်အရေးပါလဲရှင်
ဒီလို Washington DC လိုနေရာမှာကျင်းပတာအမတန်မှအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ဒီမှာဆိုလို့ရှိရင် American အစိုးရ တင်မကပါဘူးဒီ American မှာရှိနေတဲ့ဒီသင်္ကန်းဒီဒီသူတေသနာပညာရှင်တွေเนาะအဲ့လူတွေဟာလည်းဒီမှာအဓိကအခြေချနေထိုင်တာဖြစ်တယ်ဒီเจ้าတွေမှာဒီလိုမျိုးကျင်းပါတယ်ဆိုပေမဲ့เจ้าသားတွေတသက်လာတာမဟုတ်ဘူးခုနရဖက်ဤဖွဲ့စည်းတွေနိုင်ငံတကာ international NGO တွေပြီးလို့ရှိလို့ရှိရင်ခုနပြောတဲ့think tank တွေ policy makers တွေအစိုးရဒီမှာဆိုလို့ရှိရင်ခုဆိုလဲအစိုးရအရာရှိတွေပါတယ်เนาะအဲ့လိုလူတွေလာတဲ့အခါကျတော့သူတို့အနေနဲ့ကကျမတို့တွေရဲ့အတန်ကိုကျမတို့တွေရဲ့အမြင်တွေကိုနားထောင်ဖို့အမတန်ရည်ကြီးရဲ့အဲ့အမှကျမတို့ဟာသူတို့ရဲ့အမြင်တွေကိုလည်းပို့ပြီးတော့မှဗမာကိစ္စနဲ့ပတ်သက်ပြီးတော့ပြောင်းလဲလာအောင်ပို့ပြီးကောင်းမွန်လာအောင်လှုပ်ဆောင်နိုင်မှာဖြစ်ပါတယ
်ဒါကတော့ George Washington တက္ကသိုလ်မှာပြုလုပ်တဲ့မြမအရေးဆွေးနွေးပွဲအကြောင်းတင်ပြခဲ့တာပါကျမ